ထိုင်းနိုင်ငံမှာဥပဒေတွေချိုးဖောက်ပြီးဆန္ဒပြနေတဲ့သူတွေကိုဥပဒေအားလုံးနဲ့အရေးယူသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဝန်ကြီးချုပ်ပရာယော့နှုတ်ထွက်ပေးဖို့နဲ့ထိုင်းပြည်ရဲ့အာဏာကိုထိန်းချုပ်တဲ့ပြည်ပြောင်းလဲရေးတွေလုပ်ဖို့ဆန္ဒပြတာတွေအချိန်ဟုန်နဲ့ဆက်ဖြစ်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါ။အခြေအနေတွေကတိုးတက်မှုမရှိဘဲနောက်ထပ်ကြမ်းဖက်မှုတွေထပ်ဖြစ်လာနိုင်တဲ့အနေအထားရှိပြီးဒါကိုကိုက်တွယ်ဖြေရှင်းတာတွေမလုပ်ဘူးဆိုရင်တိုင်းပြည်နဲ့ကျွန်တော်တို့ချစ်တဲ့ဘရင်စနစ်လည်းထိခိုက်လာနိုင်တယ်လို့ဝန်ကြီးချုပ်ပရာယော့ကကြေညာချက်ထဲမှာပြောထားပါတယ်။ဥရေချိုးဖောက်တဲ့ဆန္ဒပြတဲ့သူတွေကိုအရေးယူဖို့အတွက်အစိုးရအနေနဲ့ဥရေတွေအားလုံးကိုအသုံးပြုပြီးအရေးယူမှုတွေပြင်းပြထန်ထန်လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်ပရာယော့ကပြောပါတယ်။ထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တဲ့အတွက်တက်ကြွလှုပ်ရှားသူတွေဘက်ကတော့ဘရင်စနစ်ကိုဝေဖန်တဲ့သူတွေကိုအရေးယူတဲ့ဥရေတွေနဲ့တရားစွဲရာတွေပြန်လှုပ်လာမှာကိုစိုးရိမ်နေကြပါတယ်။ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာထိုင်းရဲဌာနချုပ်ကိုစီးရီနဲ့ပတ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ဘက်ကအဲ့လိုပြောလိုက်တာပါ။ဆန္ဒပြတဲ့သူတွေကတော့ရဲတပ်ဖွဲ့ကသူတို့ကိုမိသက်ပိုက်တီမျက်ရည်ယိုပုံးတွေနဲ့နှိမ်နှင်းကြတာကိုတုံ့ပြန်တဲ့အနေနဲ့အဲ့လိုလုပ်တာဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ။